မြန်မာနိုင်ငံကို5ရက်ကြာခီးစဉ်အဖြစ်ရောက်ရှိနေတဲ့ကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ်ဟာဒီကနေ့မှာတော့မကြသေးခင်ကလက်နက်ကင်ပဋိပက္ခတွေဖြစ်ပွားခဲ့တဲ့ကချင်ပြည်နယ်ကိုသွားရောက်ခဲ့ပါတယ်။လူခွင့်ရေးအခြေအနေတွေကိုလေ့လာအကဲခတ်ဖို့ရောက်လာတဲ့သူ့ရဲ့ခီးစဉ်အတွင်းကချင်ပြည်နယ်ရင်းကအခြေအနေတွေကိုတော့ကြဲကြဲပြန့်ပြန့်စုံစမ်းနိုင်မှာမလားဆိုတဲ့စိုးရိမ်မကင်းဖြစ်မှုတွေလည်းရှိနေကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုအောင်လွင်ဦးကပြောပြပေးပါဦးရှင်။
ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တောမတ်စ်အိုဟီကင်တန်းနာကချင်ပြည်နယ်မြို့တော်မြစ်ချိနှမ်းမြို့ကိုရောက်လာခဲ့ပြီးတဲ့နောက်ပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်။ဒီနောက်မှာတော့မကြသေးခင်အချိန်ထိလက်နက်ကင်ပြစ်ခတ်တွေကြားမြေစာပင်ပစ်ခတ်ကြရသူတွေရဲ့အခြေအနေတွေကိုအကဲခတ်ဖို့မြစ်ချိနှမ်းမြို့ကဂျမန်ကောက်တုတ်ခတ်တဲ့စကန်ကိုတွားရောက်ခဲ့တဲ့အကြောင်းခီးစင်မှာထူးကိုယ်စားလှယ်နဲ့အတူလိုက်ပါသွားတဲ့ရန်ကုန်ခြေဆိုင်ကုလသမဂ္ဂရုံးရဲ့ပြန်ချရေးအရာရှိဦးဝေးဝင်းကပြောပါတယ
်။မစ္စတာကင်တန်းနာအခုအဲ့ဒီဂျမိုင်းကောင်ဆိုရဲအဲ့ဒီမှာဒုက္ခတဲ့စက္ကမိသားမျိုးမှရှိဂျမိုင်းကောင်ရောက်နေတာရောက်လာပြီးတော့အခုရောက်ချင်းမှာတော့သူကအဲ့ဒီအာစီပီတွေ့ခဲ့တွေ့ပြီးတော့ဒီအဲ့ဒီစီပီရဲ့ရေးချေးပတ်သက်လို့ဆိုတာ
ကုလသမဂ္ဂတွင်ရေးမှုချုပ်ရဲ့အထူးချန်ပေးပုဂ္ဂိုလ်ဗီဂျင်နမ်ဘီယာကလည်းမကြသေးခင်တုန်းကပဲကချင်ပြည်နယ်ကိုတွားရောက်ခဲ့ပြီးမြစ်ချိနှမ်းမြို့နဲ့အနီးနားကဒုက္ခသည်စခန်းတစ်ချို့ကိုအစိုးရတာဝန်ရှိသူတွေနဲ့အတူတွားရောက်ကြည့်ရှုခဲ့တာပါ။ကချင်လွတ်မြောက်ရေးဖွဲ့ KIO ရဲ့လက်နက်ကင်တပ်တွေနဲ့မြန်မာစစ်တပ်တို့ကြားတနစ်ခွဲကျော်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကနေဘေးလွတ်ရာတင်းရှောင်ကြရတဲ့ဒုက္ခသည်ပေါင်းအားဆိုရင်တော့အနည်းဆုံးတသိန်းကျော်မယ်လို့အကူအညီပေးရေးလုပ်ငန်းလုပ်ကိုင်နေသူတွေကခန့်မှန်းထားကြပါတယ်။ဒါပေမဲ့လည်း KIO တင်းချိုရာဒေသတွေအပါအဝင်နေစွန်နေပြားတွေမှာတင်းရှောင်နေရသူအများအပြားရဲ့အခြေအနေတွေကိုလက်လန်းမမီနိုင်ပဲဖြစ်နေစေမို့လူခွင့်ရေးချုပ်ဖောက်မှုတွေကိုစုံစမ်းမဲ့အထူးကိုယ်စားလှယ်ရဲ့ခရီးစဉ်ဟာပြည့်စုံမှုရှိဖို့တော့မလွယ်ဘူးလို့ KIO ပြောခွင့်ရသူဦးလာနန်ကပြောပါတယ
်။အဲသူတို့လာတဲ့ကိစ္စတော့ဒါကောင်းတဲ့ကိစ္စပါနော်။ဟိုလာလာကောင်းတဲ့ကိစ္စတွေပေါ်လာနိုင်ကြရှိတယ်။ဒါပေမဲ့လာမယ်ဆိုတဲ့ဟာကိုကြူပြီးသားကြူပြီးမှပဲစီစဉ်ပြီးမှပဲသွားတဲ့ကိစ္စဆိုတော့ဒါဖြစ်မှန်ကြီးကတော့တိရဖို့တော့ခက်ခဲလိမ့်မယ်။နောက်တစ်ခုကတော့ဒီအခုအချိန်မှာသူလာနိုင်တဲ့နေရာတော့ဒီအစိုးရရဲ့ထိန်းချုပ်မှုမှာရှိတဲ့ဒုက္ခတွေစကားမဲ့သူလာနိုင်လို့ရမယ်ဒီလိုဟာမျိုးအချိန်မှာတော့ဒီလူခွင့်ချူဖောက်နဲ့ပတ်သက်ပြီးပါပဲဟိုတိတ်ဟိုမှန်ကန်တဲ့အချက်လက်တွေရဖို့တော့ခင်ရင်အောင်မယ်အနောက်တစ်ချိန်မှာဒီနောက်တစ်ချိန်ဆိုရပေါ့ဟိုပေါ့ပေါ့နော်စီရေးအခြေအနေဒီပြေလျော့လာတဲ့အချိန်မှာတော့သူလူလူလက်နေတဲ့အားတကာကိုတွားလို့ရပြီဆိုတော့သူဟိုဟိုတက်တည်ထောက်ထားတော်တော်ရမှာပါနောက်ပိုင်းနောက်ပိုင်းမှာဒီသူတို့ကိုထိ ंछ ုပ်နေမိတဲ့မှာရှိတဲ့ဒုက္ခတွေစကားမှာလည်းသူကနေပြီးတော့လာနိုင်တယ်ဆိုရင်တော့ဟိုဒီကဟိုဒုက္ခတွေယူဟိုပါနော်ဒီရတားတွေရဲ့ပြောဆိုမှုနဲ့သူတော်တော်လေးသူဟိုပြည်ပြည်ဆုံဆုံနဲ့သူတည်နိုင်လိမ့်မယ်။နောက်ပြီးတော့ဒီအစိုးရစစ်တပ်ရဲ့အလုဆောင်ထားခဲ့တဲ့ဒီလူခန့်ရှုဖောက်မှုတွေပေါ့နော်ဒါတွေအများရှိပါတယ်။ဒါတွေကတော့ဒီမြို့ပေါ်မှာတော့အဲ့လိုဟာမျိုးချာလို့တည်မှာမဟုတ်ဘူးခင်ဗျာ။
လူခွင့်ရေးထုတ်ကိုယ်စားလှယ်နဲ့တွေ့ဆုံမှုမျှော်လင့်ထားတဲ့ KIO ဖွဲ့ရဲ့ဒုဥက္ကဋ္ဌဟောင်းဖြစ်သူဒေါက်တာတူးကြာကလည်းကုလသမဂ္ဂကိုယ်စားလှယ်အနေနဲ့သက်ဆိုင်သူတွေကိုကြည်ကြဲပြင်းပြင်းတွေ့ဆုံနေအောင်ကြိုးပမ်းတင်တယ်လို့ပြောပါတယ်။ဒီချိန်ထဲမှာပဲပချင်ပြည်နယ်ရင်းပရိပခတ်တွေနဲ့ပတ်သက်ပြီးမကြသေးခင်ကစလို့ကုလသမဂ္ဂအရာရှိတွေထဲထဲဝင်ဝင်ပါဝင်လာကြတဲ့အတွက်ငင်းချမ်းရနိုင်မဲ့လမ်းစာတစ်ခုဖြစ်နေတော့မျှော်လင့်နေတဲ့အကြောင်းလဲပြောဆိုခဲ့တာပါ။
အခုကုလသမဂ္ဂရဲ့စည်းဝင်စားမှုဒါကုညထပ်ပတ်မှုဟာပြည်မြင်လာရတယ်လေ။ဒါကြောင့်ကျွန်တော်ပချင်ပြည်နယ်သားတွေအားလုံးတော်တော်လေးဒီအသက်ကြောင့်မရှိတဲ့ဝန်တာအားရဖြစ်နေကြတယ်ဒါအမှန်ပါပဲအဲကြောင့်လို့ဒါဟိုကျွန်တော်ဒေတာပြင်းရင်အချမ်းရဲနဲ့နောက်အနာဂတ်မှာဒီတိတ္တခိုင်မဲ့တဲ့ရင်းချမ်းရဲရရှိရဲအတွက်ဒါတွေဟာအစပြုတော့ခြေလမ်းတွေဖြစ်တယ်လို့မြင်တယ်နောက်ဒီလိုလိုတို့ကိုဒါကြီးမားသောမျိုးလင့်ချက်သေးတော့တာဖြစ်တယ်လို့မြင်တယ်
စကုနနေ့ကြအပြစ်ခတ်ရဆက်ထားတာတွေ2011ခုနှစ်တည်းပြပြခဲ့ရပြီးနောက်မှာတော့ KIO နဲ့မြန်မာစစ်တပ်တို့ကြားတကြောပြန်တိုက်ခိုက်မှုတွေလည်းဒီနှစ်စံပိုင်းအထိကြီးထွားလာခဲ့တာပါဒါပေမဲ့လည်းနိုင်ငံတကာနဲ့ဒေသရင်းတိုင်းပြည်တွေကတိုက်ခိုက်မှုတွေအဆုံးသတ်ပြီးငြိမ်းချမ်းရေးဆွေးနွေးဖို့တိုက်တွန်းမှုတွေကြားမှာပဲဒီလစံပိုင်းကတရုတ်နိုင်ငံရွှေလီမြို့မှာနှစ်ဖက်ကိုယ်စားလှယ်တွေပထမဆုံးတွေ့ဆုံကြပါတယ်ဒီနောက်ပိုင်းမှာတော့ကြီးကြီးမားမားတိုက်ပွဲတွေမရှိတော့တဲ့အကြောင်း KIO ပြောခွင့်ရပုဂ္ဂိုလ်ဦးလာနိုင်ကပြောပါတယ်ကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စားလှယ်ကင်တန်းနာကတော့ကချင်ပြည်နယ်ခီးစဉ်စနေနေ့အဆုံးမတက်မီနိုင်ငံရေးနဲ့လူမှုရေးအတိုင်းဝန်းကလူပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံသွားမယ်လို့မျှော်လင့်ရပါတယ်ဒီနောက်မှာတော့၅ရက်ကြာလေးလာခဲ့ခက်ခဲတာတွေကိုမပြောင်းခင်မှာသတင်းထောက်တွေနဲ့တွေ့ဆုံရှင်းပြသွားဖို့လဲစီစဉ်ထားတာပါမြန်မာနိုင်ငံဆိုင်ရာအစီရင်ခံစာအပြည့်စုံဖြစ်နေတော့ကုလသမဂ္ဂရဲ့လူခွင့်ရေးကောင်စီစည်းဝေးမှာလာမယ့်မတ်လာတဲ့အထူးကိုယ်စားလှယ်ကတင်သွင်းသွားဖို့လဲရှိနေတာဖြစ်ပါတယ်ခင်ဗျာ